COVID-19 ကယောဂါဆိုးဆုံးဖြစ်ပွားတဲ့နိုင်ငံတစ်ခုဖြစ်တဲ့စပိန်နိုင်ငံကတင်းကျပ်ထားတဲ့ကန့်သတ်မှုတချို့ကိုဒီကနေ့စတင်ဖြေရောက်ခဲ့ပြီးထုတ်လုပ်ရေးနဲ့ဆောက်လုပ်ရေးကဏ္ဍကလုပ်သားတွေကိုအလုပ်ခွင့်ပြန်ဝင်ခွင့်ပြုခဲ့ပါတယ်။ယောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေသေးတာမို့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်အကအကွယ်ဝတ်ဆောင်တွေပေးဖို့လိုအပ်တဲ့အပြင်တယောက်နဲ့တ ဲ့ချိန်ချောင်းနေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်
Por eso, la respuesta exige combinar medidas que eviten el contagio, que permitan la recuperación de nuestro sistema de salud.
ချမ်းမာရေးစနစ်ပြန်လည်ထူထောင်အောင်လုပ်ရမယ့်တစ်ချိန်တည်းမှာနိုင်ငံရဲ့စီးပွားရေးရပ်ပြီးပြိုလဲကျမသွားအောင်ကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။တလားလောက်အင်ပြင်မထွက်ရကန့်သက်တားမြစ်ချက်ကိုဖြေလျှော့လိုက်တဲ့ဒီကနေ့မှာအဓိကမြေရထားနဲ့မြေအောက်ရထားဘူဒါယုံတွေလူအသွားအလာများတဲ့နေရာတွေဘတ်စကားဂိတ်တွေမှာနှာခေါင်းစည်း10သန်းကိုအစိုးရကဝေငှဖို့စီစဉ်ထားတဲ့အတွက်မက်ဒရစ်မြို့တော်မှာရဲအယားစီတွေကလိုက်နံဝေငှပေးခဲ့ကြပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံမှာရောဂါပိုးကူးသူဒီကနေ့အထိ 36,000 ကျော်သေဆုံးသူ 18,000 ကျော်ရှိပါတယ်။ပထမအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့ရောဂါပိုးကူးစက်သူ 9,000 ခွဲကျော်ရှိပြီးတော့သေဆုံးသူ 12,000 ကျော်ပါပြီရှင်။